မာလီနိုင်ငံမှာပြင်သစ်ဥဆောင်တဲ့စီးရေးတိုက်ခိုက်မှုတွေကိုလက်တုံပြန်တဲ့အနေနဲ့နိုင်ငံသား42ယောက်ကိုတစားကံဖြင့်ဖမ်းဆီးခေါ်ဆောင်သွားတယ်လို့အယ်ဂျီးရီးယားနိုင်ငံကစစ်သွေးကြောအဖွဲ့ကပြောလိုက်ပါတယ်။အဲ့လိုဖမ်းဆီးထားတဲ့သူတွေထဲက9ယောက်ဟာအမေရိကန်တွေဖြစ်တယ်လို့ Islamic Wadi Maghreb Al-Qaeda အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။မာလီနိုင်ငံမှာအမေရိကန်အနေနဲ့ပြင်သစ်ကိုအကူအညီပေးကျင်နေဆိုရင်တော့အဲ့ဒီရဲ့အကျိုးဆက်ကိုခံရမှာဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမာဟာမာဟာကပြောပါတယ်။ပြင်သစ်နိုင်ငံကစစ်ချေညာခဲ့ပြီးအဲ့ဒီစီးရေးတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေမယ်ဆိုရင်အနောက်နိုင်ငံသားတွေအနေနဲ့ထိခိုက်မှုတွေရှိလာမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗစ်တိုးရီးယားနူလန်ကလည်းအဲ့ဒီဖမ်းထားတဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတွေပါဝင်နေတယ်ဆိုတာကိုအတည်ပြုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်နဲ့အယ်ဂျီးရီးယားဝန်ကြီးချုပ်အဗ်ဒယ်မာလစ်ဆာလာတို့ဆွေးနွေးပြောဆိုခဲ့တယ်လို့သူမကပြောပါတယ်ခင်ဗျာ